အငင်းပွားနေတဲ့အိန္ဒိယမြန်မာနယ်စပ်မှတ်တိုင်နာမှာအိန္ဒိယနိုင်ငံဘက်ကနေစစ်ဆေးဂိတ်တည်ဆောက်ဖို့အတွက်ပြင်ဆင်နေတာကိုကန့်ကွက်တဲ့အနေနဲ့တမူးမြို့မှာထောင်နဲ့ချီတဲ့လူလူကဒီကနေ့မနေ့မှာပဲဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာမြန်မာပိုင်းနယ်နိမိတ်ကျူးကျော်တာကိုရပ်ဆိုင်းဖို့နဲ့အပြည်ပြည်ဆိုင်ရာနယ်နိမိတ်ဥပဒေကိုလေးစားလိုက်နာဖို့အတွက်အဓိကထားတောင်းဆိုခဲ့ကြပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြပေးမှာပါ။
အခုကြားလိုက်ရတာကတော့အိန္ဒိယမြန်မာနယ်စပ်ဂိတ်အမှတ်နဲ့နန်းဖာလုံဈေးကနေတမူးမြို့အထိခြိတဲ့ဆန္ဒပြနေတဲ့တမူးဒေသခံတွေရဲ့အတန်းတွေဖြစ်ပါတယ်ဆန္ဒပြသူတွေဟာမြန်မာဘက်ကကန့်ကွက်မှုတွေရှိနေတဲ့ကြားကအငင်းပွားနေတဲ့နေရာမှာအိန္ဒိယဘက်ကစစ်စရေးဂိတ်တစ်ခုတိစောက်ဖို့ပြင်ဆင်လာတာကြောင့်စန့်ကျင်ဆန္ဒပြခဲ့တာဖြစ်တယ်လို့ဆန္ဒပြဝဲကိုဥဆောင်ပါဝင်သူတဦးကပြောပါတယ်
တော်သူကလေကျော်နေကမ်းမတိုင်လို့ကျော်ဆိုက်ထားတဲ့နေရာကိုကျော်ပြီးမှသူတို့မြေပြင်ထိုးလာတာမျိုးဖြစ်လာတာပေါ့နော်သူအဆောက်အဦဆောက်ဖို့အတွက်နေရာတွေပါလေအိန္ဒိယအစိုးရဆောက်တာကဘိုးကနေကျော်ခိုင်းနေဆိုမှကျွန်တော်တမူကထားထားဆိုင်ရယ်ကိုတားတဲ့ခါမှာတားလို့မရဘူးပေါ့ဗျာကျော်ဘိုးကနေခိုင်းတာကဒါဘိုးပဲပြောပါဆိုမှကျွန်တော်အဲ့လိုပဲပြောတယ်အဲ့တော့ကျွန်တော်တို့ပြည်သူတွေကဟိုဒါကိုမကြည့်နိုင်တာပေါ့ဗျာနော်အိန္ဒိယအစိုးရပြိုင်နေကျွန်တော်မြန်မာအစိုးရလည်းအတိပြေတယ်ပေါ့ဗျာနော်လူရဲတစ်ထောင်ကျော်တယ်ကြာကိုတစ်ထောင်ကျော်တယ်
ဒီဆန္ဒပြပွဲကိုစကိုင်းတိုင်းဒေသကြီးကလေးမျိုးအခြေဆိုင်အထက်ချင်းတွင်းလူငယ်ကွန်ရက်နဲ့တမူးမျိုးကလူငယ်ကွန်ရက်ကဥဆောင်ကျင်းပတာဖြစ်ပါတယ်။ဆန္ဒပြပွဲမှာအိန္ဒိယမြန်မာချစ်ကြည်ရေးမပြတ်ပြားစေဖို့မြန်မာနယ်နိမိတ်ကိုမကျူးကျော်ဖို့အပြည်ပြည်ဆိုင်ရာနယ်နိမိတ်ဥပဒေကိုလေးစားလိုက်နာဖို့နဲ့ကဘောဂျိုင်ဝမ်ဒေသဟာမြန်မာနိုင်ငံရဲ့အချုပ်အခြာအောက်မှာတည်ရှိတယ်ဆိုတဲ့အချက်တွေပါဝင်ပါတယ်။မြန်မာနိုင်ငံစကိုင်းတိုင်းဒေသကြီးတမူးခရိုင်နဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်ကျန်ဒဲလ်ခရိုင်တို့ထိစပ်နေတဲ့ဒေသကလက်ရှိနယ်နိမိတ်သတ်မှတ်ဖို့သဘောတူညီချက်မရသေးတဲ့နေကြားမှတ်တိုင်တွေကတော့နေကြားမှတ်တိုင်အမှတ် BP66 86 86 89ကနေ94အထိစုစုပေါင်းနေကြားမှတ်တိုင်9တိုင်ဖြစ်ပါတယ်တမူးစီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌဦးကျော်စောလင်းကလက်ရှိအခင်းဖြစ်ပွားနေတဲ့အခြေအနေကိုအခုလိုပြောပါတယ်
ဒီကိုယ်တိုင်လုံးကဒါနယ်နိမိတ်တန်းတာမှုဟိုအတိမပြည့်သေးတဲ့နေရာတွေဖြစ်ပါတယ်88ကတော့နိုင်ငံတန်းတာမှုမပြည့်သေးတဲ့နေရာဗျမပြည့်သေးတဲ့နေရာဆိုတော့ဒီနေရာမှာဟိုသူ့နိုင်ငံလားကိုယ်နိုင်ငံလားဆိုတာဟိုပြည့်ပြည့်တတ်တာဆုံးဖြတ်လို့မရသေးတဲ့နေရာပေါ့နော်အဲ့ဒီနေရာမှာသူတို့နေမိပုံနဲ့သူနဲ့ဟိုမိပြင်တာတွေလုပ်နေလို့ပါဗျာဟုတ်တော့မလျှောက်သေးပါဘူးဗျာလျှောက်ဖို့အတွက်မိပြင်နေတာပါဟိုကျွန်တော်နေဆက်တိမ်မှာရှိနေတဲ့သူ့ပေါင်းယုံတွေပေါ့နော်အဲ့ယုံတွေလျှောက်ဖို့အတွက်လုပ်တာပါ
အငင်းပွားနေတဲ့နေရာမှာအရင်ကအခုလိုမျိုးအဆောက်အုံဆောက်လုပ်ဖို့ကြိုးစားတာတွေရှိခဲ့တာကြောင့်ကန့်ကွက်ခဲ့ဘူးတယ်လို့လည်းဦးကျော်စောလင်းကပြောပါတယ
်။9လပိုင်း29နဲ့30မှာအမိစထိုးတယ်ဗျ။ထိုးတဲ့အချိန်မှာကျွန်တော်တို့ကလူကိုယ်တိုင်သွားတွေ့ပြီးတော့ကန့်ကွက်တော့ရက်သွားတယ်။အဲကန့်ကွက်စားတယ်ပုတ်ခဲ့တယ်ပေါ့နော်။အဲပြီးတော့သူက6လပိုင်း9ရက်နေ့မှာတခါနောက်ကျင်ပြန်ထိုးတယ်ထိုးချင်းပဲကျွန်တော်တို့သွားပြီးတော့ကန့်ကွက်တယ်ကန့်ကွက်စားပူတယ်ရက်သွားတယ်အဲ့လိုပြီးသွားတော့ဒီဒီဇင်ဘာ6ရက်9ရက်လောက်ကနေစပြီးတော့ဒီမီထိုးရတာကိုဆက်လုပ်သွားတယ်အခုလက်ရှိဖြစ်နေတဲ့အချိန်မှာကိုကျွန်တော်တို့လူငယ်ကန့်ကွက်တာတွေလုပ်ခဲ့တယ်စာစုလည်းဒီ73ချိန်မြောက်စာလည်းထွက်ပြီးကန့်ကွက်တယ်ပေါ့
အိန္ဒိယမြန်မာနယ်စပ်ဒေသဟာမိုင်ပေါင်း900ကျော်ရှည်လျားပြီးလက်ရှိအငင်းပွားမှုဖြစ်နေတဲ့တမူးခရိုင်အတွင်းမှာတော့မိုင်80နီးပါးလောက်ထိဆက်နေတာဖြစ်ပါတယ်ဦးကျော်စောလင်းကနေဆက်အငင်းပွားမှုကိုတန်တပန်နည်းအရပြေလည်အောင်ဖြေရှင်းနိုင်မယ်လို့လည်းယုံကြည်ထားပါတယ်
။သူတို့ဘက်ကတော့ဟိုသူတို့ရဲ့ဘဟုအစိုးရခိုင်းတဲ့ဟာဖြစ်လို့သူတို့ရက်ပါဆိုတဲ့အမိန်မလာသေးတဲ့ကြောင့်သူတို့ဆက်လွှတ်ရခြင်းဖြစ်ပါတယ်ဆိုတော့လာပါတယ်။ကျွန်တော်တို့အနေနဲ့ကလည်းဒီဟာကိုအချက်ကိုအချင်းကြီးတင်ပြတဲ့အချိန်မှာကျွန်တော်တို့ရဲ့တိုင်းတိုင်းရဲ့အစိုးရရောဘဟုအစိုးရရောဒီတန်တပန်နည်းလမ်းအရဒီဆောင်ရွက်တဲ့တန့်ကွက်တာတွေလည်းရှိရလို့ကျွန်တော်တို့သိရှိရပါတယ်ဗျာ။မကြာခင်မှာပြည်လေသွားလိမ့်မယ်လို့တော့ယူဆပါတယ်ဗ
ျလွန်ခဲ့တဲ့ရက်ပိုင်းအတွင်းကတော့မနီပူရပြည်နယ်အစိုးရရဲ့ကိုယ်စားလှယ်အဖွဲ့ဟာနယူးဒေလီမြို့ကိုတွားရောက်ပြီးအငင်းပွားနေတဲ့နေဆက်အရေးကိစ္စကိုဗဟုအစိုးရထံကိုတင်ပြခဲ့ပါတယ်အိန္ဒိယဗဟုအစိုးရကနေဆက်အငင်းပွားမှုကိုနှစ်နိုင်ငံအစိုးရတွေကတတ်တမန်နည်းရဖြေရှင်းရမှာပြည်လည်မှုရရှိတော့မှာဖြစ်ကြောင်းအိန္ဒိယနိုင်ငံထုတ်သတင်းစာတွေမှာဖော်ပြခဲ့ပါတယ်အိန္ဒိယနိုင်ငံမဏိပူရပြည်နယ် Channel KI နဲ့မြန်မာနိုင်ငံစကိုင်းတိုင်းဒေသကြီးအထက်ပိုင်းတမူးခရိုင်တို့ထိစပ်နေတဲ့နေဆက်ဒေသဟာနေဆက်ဖြတ်ကျော်ဖြစ်ပွားနေတဲ့မိုးရစေဝါကုံတွယ်မှုလက်နက်မှောင်ခုံမှုနဲ့သဘုံအဖွဲ့စည်းတွေရဲ့လက်နက်ကင်လှုပ်ရှားမှုတွေကြောင့်မဏိပူရပြည်နယ်အစိုးရဘက်ကနေဆက်မြင်းတစ်လျှောက်မှာခြံစည်းရိုးခတ်ဖို့ကြိုးစားနေတာလည်းဖြစ်ပါတယ်ဒ ီလ16ရက်နေ့ကတော့မြမတက်မတော်ကဒုတိယကာကွယ်ရေးဦးစီးချုပ်ဒုဘိုချုပ်မူဂျီဆိုဝင်းဟာအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ပြီးမီဇိုရမ်ပြည်နယ်ကစီရေးလေးကြည်ရေးကြောင်းကိုလေ့လာခဲ့တယ်လို့နေဆက်ဒေသလုံခြုံရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်